Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်နေတနေ့တာအမောပန်းသိကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်ဩဂုတ9ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခန်းနေ9:00အထိ Washington DC မြို့တော်ကနေလိုင်းနိုမီတာ1695ရူကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ Republican Party သမ္မတလောင်း Donald Trump မှာသမ္မတရည်ချင်းနဲ့ပြည့်မှုမရှိတာကြောင့်ထောက်ခံမှုပေးမှာမဟုတ်ဘူးလို့ Republican ထက်လက်တော်အမတ်တူနဲ့အမျိုးသားလွန်ကြုံရေးအရာရှိဟောင်းတွေကပြောဆိုလိုက်ကြပါတယ်ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့နွေရာသီ Olympic အားကစားပွဲတော်မှာ American ပြည်ထောင်စုကရွှေစိတ်စု5ခုပါဝင်စုစုပေါင်း19စုနဲ့ဦးဆောင်နေပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်ရေးတန်တာကျော်နဲ့တူကြီးညာပေးမှာပ
ါဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကိုလက်တလုံးရောက်ရှိနေတဲ့အမေရိကန်စီးပွားရေးဆိုင်ရာလက်ထောက်နိုင်ငံကြီးဝန်ကြီး Rifkin ဟာနှစ်နိုင်ငံစီးပွားနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ
်။သူတို့လုပ်ငန်းရှင်တွေဘက်ကလာရောက်ရင်းနှီးမြှုပ်နှံနိုင်မယ့်ဒီအလားအလာတွေပြောပြတယ်။ဒီအလားအလာရဖို့အတွက်သူတို့အနေနဲ့ဘယ်လိုအမေရိကန်ကကူညီတင်တဲ့ဆို
စီးပွားကူးသန်းဝန်ကြီးဦးတန်းမြင့်ရှင်းပြသွားတာပါ။ဒီအကြောင်းသတင်းပေးဖို့ကြတဲ့အတူအဂရိလိုက်စားမှုတွေကို NLD အစိုးရကထိထိရောက်ရောက်လုပ်ကင်ဖို့အတွက်တို့တော်အမတ်ကြီးကတိုက်တွန်းလိုက်တဲ့သတင်းထိုင်းနိုင်ငံကအလို့သမားရေဆောင်ရွက်သူတွေဘာတွေရင်ဆိုင်နေရတယ်လဲစတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မအေးတန်နာကျိုတို့ကအစီအစဉ်ခံပါမယ်ခင်ဗျာ
Republican Party သမ္မတလောင်း Donald Trump မှာသမ္မတရည်ချင်းနဲ့ပြည်မှုမရှိတဲ့အတွက်ထောက်ခံမှုပေးမှာမဟုတ်တဲ့အကြောင်း Republican တက်လက်တော်အမတ်တူနဲ့မြို့သားလူညုံရေးအရာရှိဟောင်းတွေကပြောဆိုလိုက်ပါတယ် Trump မှာပါတီရဲ့စံတမိုးတွေကိုကိုးစားမပြုသူတိုင်းပြည်ရဲ့လူဝတ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်သူမဟုတ်တာကြောင့်ထောက်ခံမှာမဟုတ်တဲ့အကြောင်း Republican တက်လက်တော်အမတ် Susan Collins ကပြောဆိုလိုက်တာပါမစင်မချင်းပြောဆိုမှုတွေကာကနာနာမတိပဲမှတ်ချက်ပေးပြောဆိုတာတွေလုပ်လို့ရှိတဲ့ Trump သာသမ္မတဖြစ်ရွေးကောက်တင်မြှောက်ခံရရင်ကဘာကြီးတွေပိုပြီးအန်ဒီယရှိရလို့လေ1996ခုနှစ်ကတည်းကတက်လက်တော်အမတ်ဖြစ်တာဝန်ထမ်းဆောင်နေတဲ့ Collins က Washington Post သတင်းစာမှာရေးသားခဲ့တာပါတက်လက်တော်အမတ်ရဲ့ဆောင်းပါးအပေါ် Trump ရဲ့ CEO အစီအစဉ်တာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်တာတော့မရှိပါဘူးဒါပေမဲ့လည်းအရင် Republican သမ္မတဟောင်းနဲ့လက်ထက်မှာတာဝန်ယူခဲ့ကြဘူးတဲ့အမျိုးသားလွန်ကြုံရေးနဲ့နိုင်ငံခြားရေးမူဝါဒရေးရာအရာရှိဟောင်း50စုပေါင်းပြီး Trump ကိုထောက်ခံမှုပေးမှာမဟုတ်တဲ့အကြောင်းအိပ်ပွင့်ပေးစာတစ်စောင်ထုတ်ပြန်ခဲ့တာကိုတော့တုံ့ပြန်ခဲ့ပါတယ်အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးအောင်းနဲ့ဖြစ်ကြတဲ့ Michael Chertoff နဲ့ Tom Ridge အမေရိကန်ဘူထောက်လိုင်းရေးအေဂျင်စီ CIA ကြီးကဲဟောင်း Michael Hayden အမျိုးသားထောက်လိုင်းရေးညွှန်ကြားရေးမှူးအောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးအောင်းလည်းဖြစ်တဲ့ John Negroponte တို့အပါအဝင် Republican အရာရှိဟောင်းတွေက Trump မှာသမ္မတရည်ချင်းနဲ့ပြည့်မီမှုမရှိတဲ့အကြောင်းပြောဆိုခဲ့ကြတာပါTrump ရဲ့ COE တာဝန်ခံတွေကတော့ဒီစာဟာအာဏာလက်မလွတ်ခြင်းနဲ့ရေဘော်စီနိုင်ငံရေးသမားတွေရဲ့ပြောဆိုချက်ဖြစ်နေတုံ့ပြန်ခဲ့ပါတယ်
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကကွာတာမြို့မှာရှင်းနေများပြားအပေါင်းလူပေါင်း80မကတေဆုံးပြီးတော့နောက်ထပ်100ကျော်ဒဏ်ရာရသွားစေတဲ့ဒေသနာရဆေးရုံအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ပွားပြီးတော့နောက်တရက်မှာတော့မြို့တစ်မြို့လုံးကလမ်းတွေတိတ်ဆိတ်ခြောက်ကန့်နေပြီးတော့စီးပွားရေးလုပ်ငန်းအများပြားနဲ့ဈေးတွေလည်းပိတ်ထားပါတယ်ရှင်းနေတွေကအဲ့နှစ်အစောပိုင်းမှာပဲကောက်ဝါကနေတနက်နဲ့လှမ်းပစ်လို့တေဆုံးသွားရတဲ့လုတ်ဖော်ကိုင်းဘက်နာရီတွေဆေးရုံမှာလာရောက်စုဝေးသတင်းမေးနေကြတာပါပါကစ္စတန်တာလီဘန်အဖွဲ့နဲ့ IS Islamic စစ်သည်ကြောင့်အဖွဲ့ရဲ့အဖွဲ့ခွဲဖြစ်ပြီးတော့အမေရိကန်ပြည်အောင်စုကလည်းအရင်တစ်ပတ်မှာပဲကမ္ဘာအကြမ်းဖက်အစည်းအဝေးနဲ့ကိုတွင်ထားတဲ့ Jamaat Akra အဖွဲ့ကဒီတိုက်ခိုက်မှုနှစ်ခုလုံးကိုပြုလုပ်တာလို့ထုတ်ဖော်ပြောပါတယ်။ကာတာမြို့တည်ရှိတဲ့ Balochistan ပြည်နယ်တစ်ခုလုံးကအာဖဂန်နစ္စတန်နိုင်ငံ၊ Iran နိုင်ငံတို့နဲ့နယ်နိမိတ်ထိစပ်နေပြီးတော့ဟိုးရင်ကလေးကပုံကန်ထားကြောက်မှုတွေတစ်ချိန်လုံးဖြစ်နေတာပါ။အစ္စလာမ်လို့ခေါ်တဲ့ခရစ်တော်ရှင်ပြန်ထမြောက်တော်မူတဲ့နေ့အထိမ်းအမှန်ခရစ်ယာန်ဘာသာဝင်တွေစုဝေးချိန်မှာတိုက်ခိုက်လို့လူ80ကျော်သေဆုံးခဲ့ရတဲ့လဟိုးမြို့ကတိုက်ခိုက်မှုဖြစ်ပြီးကြတဲ့ကဆိုရင်အခုတနင်္လာနေ့တိုက်ခိုက်မှုကလူအသေးပြောက်အများဆုံးဖြစ်ပါတယ်။အစ္စလာမ်တိုက်ခိုက်မှုအတွက်လဲ Jamaat al-Akra ကသူတို့လို့ကြောင်းပြောပါတယ်။တနင်္လာနေ့တိုက်ခိုက်မှုဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ IS Islamic စစ်သည်ကြွားတွေကို American ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေလေကြောင်းစစ်ဆင်မှုစတင်တဲ့နှစ်ပြည့်နေလဲဖြစ်ပါတယ်ရှင်။
စီးရဲနိုင်ငံကြီးစိုးမျိုးဖြစ်တဲ့အလက်ပေါ်မျိုးရင်းကိုအစိုးရနဲ့တိုက်ခိုက်သဘုံတက်တွေကရန်နဲ့ချီရဲတပ်ဖွဲ့ဝင်တွေထပ်မံအင်အားပြည့်နေပါတယ်။တိုက်ခိုက်တပ်ဖွဲ့တွေရဲ့ထိုးစစ်တွင်စစ်ပစ္စယနေရာတချို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့မျိုးရင်းကသဘုံတွေထိန်းချုပ်ထားတဲ့အရက်တွေကိုတရင်သုံးပတ်ကြာဝိုင်းရံပိတ်ဆို့ထားတဲ့အစိုးရတပ်တွေကိုချုပ်ပေါက်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေပုံမပြင်းထန်လာနေတာပါ။တိုက်ပွဲတွေကြောင့်တိုင်းနဲ့ချီတဲ့အရက်သားတွေပြင်ပကလူသားချင်းစာနာမှုအကူအညီမရနိုင်ပဲပိတ်မိနေမှာစိုးရင်ရတယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးစမန်သာပေါ်ဝဲကတင်းလာနေကုလသမဂ္ဂလူညုံရေးကောင်စီမှာပြောဆိုလိုက်ပါတယ်။
As we meet, humanitarian access to eastern Aleppo remains cut off by fighting. And it is possible
to get to the city. တိုက်ပွဲတွေကြောင့် Aleppo မြို့အရှေ့ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေပေးပို့ရလမ်းကြောင်းတွေပြတ်တောက်နေပါတယ်။အလားတူ Aleppo မြို့အနောက်ပိုင်းမှာလည်းတောင်ကနန်းကနေသင်္ကန်းအထိရှိနိုင်တဲ့အရက်သားတွေလူသားချင်းစာနာမှုအကူအညီတွေမရနိုင်တဲ့အခြေအနေမျိုးကျင်းဝနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးစမန်သာပေါ်ဝဲကပြောဆိုခဲ့တာပါ။စီးရီးယားအရင်နေ့စဉ်နဲ့မြန်ဆောင်ကြည့်လေးလာနေတဲ့စီးရီးယားလူခွင့်ရေးဆောင်ကြည့်အခက်အခဲဖွဲ့ကတော့2011ခုနှစ်မှာပြည်တွင်းစစ်စတင်ဖြစ်ပွားချိန်ကစလို့တည်ဆုံးသူ2,900ကျော်ရှိသွားပြီဖြစ်တဲ့အကြောင်းတင်းလာနေတုန်းကပဲပြောဆိုသွားပါတယ်
။တူရကီနိုင်ငံမှာမအောင်မမြင်တဲ့ဆရာနာတိမ်ဖို့ကြံစည်မှုနဲ့အလို့ရှိနေတဲ့ပန်ဆယ်ဗေးနီးယားပြည်နယ်အခြေစိုက်ဘာသာရေးခေါင်းဆောင်တဦးကိုတူရကီကိုပို့မပေးဘူးဆိုရင်အမေရိကန်နဲ့တူရကီနှစ်နိုင်ငံကြားဆက်ဆံရေးကိုအကြီးအကျယ်ထိခိုက်စေလိမ့်မယ်လို့တူရကီကအင်္ဂါနေ့မှာပဲသတိပေးသွားပါတယ်။တူရကီဘာသာရေးဆရာမိုဟာမက်ဖတူလာဂူလန်ကိုပြန်မပို့ပေးရင်အကြမ်းဖက်သမားတဦးအတွက်နဲ့နှစ်နိုင်ငံဆက်ဆံရေးစည်းရေးခံရမယ်လို့တူရကီတရားရေးဝန်ကြီးကရုံးမြင့်တန်ကြားမှာပြောသွားပါတယ်။ဇူလိုင်လ15ရက်နေ့မှာစစ်အာဏာသိမ်းမှုမအောင်မမြင်ဖြစ်ပြီးနောက်မကြာခင်မှာပဲမစ္စတာဂူလန်ကိုသူတို့လက်ထဲလွှဲပေးဖို့တူရကီအစိုးရကအမေရိကန်အစိုးရကိုအကြိမ်ကြိမ်ဖိအားပေးနေတာပါ။အရင်တစ်ပတ်ကတော့မစ္စတာဂူလန်ရဲ့ရှေ့နေကအာနာသိမ်းမှုမှာမစ္စတာဂူလန်ပါဝင်ပတ်သက်တယ်ဆိုတာကိုတူရကီအစိုးရကဘာအထောက်ထားမှမပြနိုင်ကြောင်းမစ္စတာဂူလန်ကိုတူရကီကိုပြန်မပို့သင့်တယ်လို့ပို့မှလည်းမဟုတ်ပါဘူးလို့ပြောသွားပါတယ်။တူရကီအစိုးရဟာမစ္စတာဂူလန်ကိုဆွတ်ဆွဲထားတာတွေကိုပို့ပြီးတော့အပြစ်ကြီးလေးအောင်လို့လှုံ့ဆော်နေတယ်လို့သူရဲ့ရှေ့နေကဆိုပါတယ်။အမေရိကန်အစိုးရကလည်းမစ္စတာဂူလန်ကိုတူရကီကိုပြန်ပို့ဖို့ဆိုရင်တော့ဒီအာနာသိမ်းမှုမှာသူပါဝင်ပတ်သက်ကြောင်းခိုင်မာတဲ့အထောက်အထားပြဖို့လိုတယ်လို့ပြောနေတာပါ။ဇူလိုင်လ15ရက်နေ့ဒီအာနာသိမ့်မှုနဲ့ပတ်သက်လို့လူပေါင်း 9,000 နီးပါးဟာထိမ့်သိမ့်ခံရတာ၊ရာထူးချခံရတာ၊စစ်ဆေးခံရတာတွေဖြစ်လို့တမရအော်ဒိုဝန်ဟာဒီဖြစ်ရပ်ကိုအကြောင်းပြပြီးတော့သူ့ကိုဆန့်ကျင်သူတွေကိုနှိမ်နင်းနေလားဆိုတဲ့အစိုးရမှုတွေလည်းထွက်ပေါ်နေပါတယ်။မစ္စတာဂူလန်ကတော့ဒီအာနာသိမ့်မှုမှာပါလဲမပါ၊တိလဲမတိကြောင်းညှင်းဆိုပြီးတော့အာနာသိမ့်မှုကိုရှုံချသွားပါတယ်။
ယူအေဗီကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာကျင်းပနေတဲ့နယူးယောက်တီအိုလံပစ်အားကစားပွဲတော်မှာဒီကနေ့ထိဆုရရှိမှုစီးရင်မှာတော့အမေရိကန်ပြည်တော်စုကရွှေစိမ့်စု5ခုငွေခွဲ9ကျေး9နဲ့စုစုပေါင်း19စုနဲ့ဦးဆောင်နေပါတယ်ဆုရရှိမှုစီးရင်မှာဒုတိယလက်နေတဲ့တရုတ်နိုင်ငံကတော့ရွှေ9ငွေ3ကျေး9နဲ့စုစုပေါင်း13စုရရှိထားပါတယ်ထိတ်ဆုံးနေရာမှာရှိနေတဲ့အမေရိကန်ကရေကူးအသင်း2သင်းကတော့တင်းလာနေမှာနောက်ထပ်စံချိန်သစ်တင်ပြီးရွှေစိမ့်စုတွေအသေးသေးရရှိခဲ့ကြတာပါအသက်22နှစ်အရွယ်အမေရိကန်ရေကူးချန်ပီယံရိုင်ယန်မာဖီကအမျိုးသားမီတာတရာပက်လက်ကူမှာ 58.69 စက္ကန့်နဲ့အိုလံပစ်စံချိန်ချိုးခဲ့တယ်လို့အသက်19နှစ်အရွယ်လီလီကင်းကတော့အမျိုးသမီးမီတာတရာလက်ပြကူပွဲမှာတမင်းနဲ့ 4.93 စက္ကန့်နဲ့အိုလံပစ်စံချိန်သစ်တင်ခဲ့တာပါ။ဒီနေ့ကနေ့မှာတော့လည်းအမေရိကန်ရေကူးချန်ပီယံယန်ကတီလက်စကီကမီတာ400အလုကူပြိုင်ပွဲမှာသူတင်ထားတဲ့ကမ္ဘာစံချိန်ကိုချိုးပြီးအနိုင်ရသွားပါတယ်။အမေရိကန်အမျိုးသားရေကူးသင်းကတော့မီတာတရာ၄ချိန်လက်စင်ကန်ရေကူးပြိုင်ပွဲမှာရွှေစိမ့်စုစုကူခဲ့တယ်လို့ပထမဆုံးမီတာတရာကိုဦးဆောင်ကူခဲ့တဲ့ရေကူးချန်ပီယံမိုက်ကယ်ဖက်စ်ကိုလည်းကတော့နောက်ထပ်ရွှေစိမ့်စုရရှိတဲ့အတွက်အိုလံပစ်သမားတစ်ယောက်ရွှေစိမ့်စုအများဆုံးရထားတဲ့အားကစားသမားအဖြစ်နဲ့မှတ်တမ်းတင်နိုင်ခဲ့တာပါ။ဒီနေ့ရှင်ပြိုင်ပွဲအထဲမှာတော့ရေကူးနဲ့ဂျွန်ဘာပြိုင်ပွဲတွေအပါအဝင်အားကစားပွဲ၉ခုမှာရွှေစိမ့်15စုချင်းမြင့်မှုလည်းရှိနေပါတယ်။
ဒုတိယကမ္ဘာစစ်ကြီးကိုနောက်ဆုံးမှဤကုန်းချုပ်စေခဲ့တဲ့အမှုမြုံဘုံကျဲခံရတဲ့ဖြစ်ရက်82နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်ဖြစ်တဲ့ဂျပန်နိုင်ငံနာဂါဆာကီမြို့မှာအမှတ်တရခေါင်လောင်ထုတ်ခဲ့ပါတယ်။ Fat Man လို့ခေါ်တဲ့အမှုမြုံဘုံကို American B-29 ဘုံကျဲလေယာဉ်ပေါ်ကကျဲချလိုက်ပြီးတော့မြို့ပေါ်မှာပောက်ကွဲသွားတဲ့နာဂါဆာကီဒေသစံတော်ချိန်မနဲ့7နာရီ2မိနစ်တိတိမှာခေါင်လောင်ထုတ်တော့ငြိမ်းချမ်းရေးပန်းချီနဲ့စုဝေးတဲ့ထောင်ပေါင်းများစွာတဲ့လူတွေငြိမ်သက်တိတ်ဆိတ်နေခဲ့ကြပါတယ်။ဒီနေ့အခမ်းအနားကိုကမ္ဘာနိုင်ငံပေါင်း50ကျော်ကကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်ရှင်။
အရှေ့တရုတ်ပင်လယ်ပြင်တွင်ပိုက်ဆိုင်မှုတွေညှင်းပွားနေတဲ့ကျွန်းစုတွေအနီးသွားလာနေတဲ့တရုတ်သင်္ဘောတွေပုံများလာနေတဲ့အတွက်ဒီကနေ့မှာပဲဂျပန်နိုင်ငံခြားရေးဝန်ကြီးကတရုတ်တံမကြီးကိုဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။ဒါကိုယူလို့ခေါ်တဲ့တရုတ်နိုင်ငံကပိုင်ဆိုင်ကြောင်းပြောဆိုထားတဲ့ကျွန်းစုတွေကိုတော့ဂျပန်နိုင်ငံဘက်ကဆန်ခေကူလို့ခေါ်ပြီးအစိုးရပိုင်းဖြစ်ဂျပန်နိုင်ငံဘက်ကကြေညာခဲ့ပြီးနောက်ပိုင်း2012ခုစက်တင်ဘာလကစလို့အညှင်းပွားနယ်မြေတွေကိုတရုတ်နိုင်ငံကကင်းလက်သင်္ဘောတွေဆီလွတ်နေတာပါ။ဒါပေမဲ့လည်းမကြသေးခင်ရပ်ပိုင်းတွေတွင်တရုတ်သင်္ဘောအရေအတွက်လေးစားနီးပါးတိုးလာပြီး73ဆင့်အထိရှိလာတဲ့အတွက်ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကိုရှိတာကကန့်ကွက်ခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကပြန်လည်ထွက်ခွာလာတဲ့တရုတ်တမ်မှတ်ကြီးကတော့တရုတ်ကမ်းခြေဆောင်သင်္ဘောတွေဟာတရုတ်နိုင်ငံကငါးဖမ်းသင်္ဘောတွေကိုစောင့်ကြည့်ဖို့သာဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မအေးတန်နာကျွန်တော်ကပြောပြခဲ့ကြတာပါ။ VOA ကထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com ဆမျက်နှာမှာတည်ရိုက်နားဆင်နေပါလေ။အခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါလေ။မြန်မာနိုင်ငံကိုလက်တလောရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားဝင်ကြီး Charles Rifkin ဟာဒီကနေ့မှာတော့မြန်မာနိုင်ငံစီးပွားကူးသန်းရောင်းဝယ်ရေးဝင်ကြီးဦးတန်းမြင့်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံကိုကုန်သွယ်မှုဆိုင်ရာအထူးအခွင့်အရေး GSP ပေးဖို့ဆွေးနွေးခဲ့တယ်လို့ဝင်ကြီးကပြောပါတယ်။ဒါ့အပြင်နိုင်ငံကုန်သွယ်ရေးဆိုင်ရာကိစ္စတွေလည်းဆွေးနွေးခဲ့ကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့VOA သတင်းနောက်တင်ကြီးလင်းကပြောပြပေးမှာပ
ါ။ဟုတ်ကဲ့ပါ။လက်ရှိနေပြည်တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Charles Rifkin ဟာဒီနေ့မှာတော့စီးပွားရေးနဲ့ကူတန်းရောင်းဝယ်ရေးဝန်ကြီးဦးတန်းမြင့်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံကိုကုန်သွယ်မှုဆိုင်ရာအထူးအခွင့်အရေး GSP ချပေးဖို့အတွက်ညှိနှိုင်းဆွေးနွေးခဲ့တယ်လို့ဦးတန်းမြင့်က VOA ကိုအခုလိုပြောပါဗျာ။
GSP ကိုသူကပေးခြင်းနဲ့ပေါ့လေ။အပြီးဖို့အတွက်ဘယ်လိုဒီဘက်ကအပြန်လန်းဒီဟိုလုံးမလဲဆိုတာသူကသူ့ဘက်ကမေးခွန်းလေးတွေမေးမယ်ပေါ့ကွာအဲဒီဘက်ကလိုရာဖြေပြီးသူ့ဘက်ကလည်းဘာလုပ်ချင်ဒီဘက်ကလည်းဘာလုပ်ချင်ဆိုတော့အဲ GSP ပေးဖို့အတွက်ကိုသူကလိုရတဲ့ဟာတွေကိုအခြေခံချက်လေးတွေဟိုရှင်းလင်းဖို့အဲ့ဒါပါပဲသူကတော့အငယ်တော့ဟုတ်ပြီနှစ်ဖက်အကျိုးရှိမယ်ဆိုရင်တော့နှစ်ဖက်ဆိုတာလေဟို mutual benefit for both community ပေါ့ကိုအရင်လိုလဲအမေရိကန်နဲ့ပူပေါင်းလက်ရှိပူပေါင်းဆောင်ရွက်တာရှိတယ်ဒီလိုကျိုးဆက်လက်ပြီးတော့လုပ်ဖို့အတွက်အရင်သိမဲ့လို့ပြောလိုက်တာပေါ့လေတာဝန်ပြရညှိနှိုင်းမယ်ပေါ့
ဒီနေ့နေ့လဲတနအိမ်မှာနေပြီးတော့ Hilton Hotel မှာတွေ့ခဲ့တာပါလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin နဲ့ရောသူနဲ့အတူပါလာတဲ့ American စီးပွားရေးကုမ္ပဏီကြီးတွေကတာဝန်ရှိသူတွေနဲ့လဲတွေ့ဆုံခဲ့တယ်လို့ဦးတန်းမြင့်ကပြောပါတယ်American စီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံတဲ့အခါမှာတော့နှစ်နိုင်ငံကုန်သွယ်ရေးမြင့်တင်ဖို့ဆွေးနွေးခဲ့တယ်လို့ဦးတန်းမြင့်ကဆက်ပြောပါတယ
်။အဲအင်္ဂပ်ကတော့ trade promotion ကောင်းအောင်ပေါ့လေတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတော့အင်္ဂလိပ်ကလည်းပါပါဒီဘက်ကအဲသူတို့လုပ်ငန်းရှင်တွေဘက်ကလာရောက်ရင်းနှီးမြှုပ်နှံနိုင်မဲ့ဒီအလားအလာတွေပြောပြတယ်။အဲ့တော့ဒီအလားအလာရဖို့အတွက်သူတို့အနေနဲ့ဘယ်လိုအမေရိကန်ကကူညီတင်တယ်ဆိုတော့ဤပညာတော့ပေါ့ကွာ။အဲ့ဒါမျိုးလေးတွေအကူကြီးဆွေးနွေးကြတာပေါ့အဲသူတို့ဘက်ကလည်းလုပ်ငန်းရှင်များကလည်းသူတို့ဘာလို့လုပ်ပေးနိုင်လဲဆိုတာပါတာပေါ့ business တွေတော့အဲ့ဒါတွေပါပဲ
ဒါအပြင် American နိုင်ငံသားရေးဌာနစီးပွားရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ဟာစီမံကိန်းနဲ့ဖန်တားရေးဝန်ကြီးဌာနစက်မှုဝန်ကြီးဌာနတို့ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တာပါလက်ထောက်နိုင်ငံသားရေးဝန်ကြီး Rifkin ဟာမြန်မာနိုင်ငံတွင်အမေရိကန်ယင်းနှီးမြှုပ်နှံမှုတွေကိုအားပေးမြင့်တင်ဖို့အတွက်အမေရိကန်စီးပွားရေးလုပ်ငန်းကြီးတွေကတာဝန်ရှိသူတွေကိုဦးဆောင်ပြီး American Innovation Roadshow to Myanmar ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံကို၄ရက်ကြာခရီးရောက်ရှိနေတာပါဒီကနေ့နေပြည်တော်မှာတော့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သလိုမနက်ဖြန်ကျရင်တော့ရန်ကုန်ပြန်ပြီးအဲ့ဒီမှာရှိတဲ့ American ယင်းနှီးမြှုပ်နှံမှုနဲ့ American စီးပွားရေးလုပ်ငန်းအခြေအနေတွေကိုသုံးသပ်လေ့လာမှာဖြစ်ပါတယ်။လက်ရှိအဖြစ် American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်မှုအချို့ထားရှိပေမဲ့အများစုသောဒဏ်ခတ်မှုတွေကိုဆိုင်းငံ့တာရုပ်သိမ်းတာတွေလုပ်ထားပါတယ်။ရှိထားတဲ့အမေရိကန်ရဲ့ပြစ်မှတ်ထားအရေးယူမှုတွေဟာလည်းမြန်မာစီးပွားရေးကိုထိခိုက်စေဖို့မဟုတ်ပဲမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးအပြောင်းအလဲတွေကိုအဟန့်အတားဖြစ်သူတွေကိုသာပြစ်မှတ်ထားအရေးယူတာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေဘက်ကပြောလို့ရှိပါတယ်ရှင
် VOA သတင်းတော့မတ်တင်ကြီးလင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မကြာခင်နောက်ပိုင်းမှာတော့ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့အကြိမ်နဲ့ရှင်ပြိုင်နေရတဲ့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ရဲ့ ဒီစီးပွားရေးဆိုင်ရာဟောပြောချက်တွေနဲ့ပတ်သက်ပြီးလဲတင်ပြသွားဖို့ရှိပါတယ်။အခုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြချင်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအသစ်အနေနဲ့အဂတိလိုက်စားမှုတွေကိုထိထိရောက်တိုက်ဖြတ်ဖို့လိုအပ်နေပြီလို့ပြည်သူ့လွှတ်တော်မှလွှတ်တော်ကိုယ်စားလှယ်တွေကထောက်ပြခဲ့ကြပါတယ်။အဂတိလိုက်စားမှုကိုအမှန်တကယ်တိုက်ဖြတ်လိုတဲ့အစိုးရဖြစ်ဖို့နဲ့တရားဥပဒေစိုးမိုးမှုကိုထိထိရောက်လှုပ်ဆောင်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေကတင်ပြလာကြတာဖြစ်ပါတယ်။ VOA သတင်းတော့မေခါကစူးစီးတင်ပြထားပါတယ
်။ဒီကနေ့ပြည်သူ့လွှတ်တော်မှမြောက်ကလာပါမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်းဝင်းရဲ့နိုင်ငံအဝန်အဂတိလိုက်စားမှုများထင်ရှားသိသာစွာကြဆင်းလျော့ပါးရေးအတွက်ထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းပေးဖို့ပြည်တော်စုအစိုးရကိုတိုက်တွန်းတဲ့အဆိုကိုလွှတ်တော်ကိုယ်စားလှယ်33ဦးအထိပါဝင်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးမှုဟာလွှတ်တော်တက်တမ်းမှာအများဆုံးဆွေးနွေးမှုတစ်ခုလည်းဖြစ်ပါတယ်။ဒီလိုဆွေးနွေးတာမှာလွှတ်တော်ကိုယ်စားလှယ်တွေကလက်ရှိဖြစ်ပွားနေတဲ့အခြေအနေကိုတင်ပြခဲ့တာတွေရှိခဲ့ပါတယ်။ဒါမယ့်မြေတိုင်းစည်းရေးလေးကနောက်ဆုံးပေါ်မော်တော်ကားလေစီစီးနိုင်တာတွေပါကန်ဒေတာမှာရဲစခန်းမှုတယောက်ဖြစ်ဖို့စက်သိန်း100လောက်လက်ပေးရတာတွေနဲ့လောင်ကစားတိုင်တွေဖမ်းတဲ့အခါလက်ခွဲတိုင်တွေကိုသာမိပြီးတိုင်ကြီးတွေကိုအဂတိလိုက်စားမှုတွေကြောင့်ဘယ်တော့မှဖမ်းမမိတာတွေအဂတိလိုက်စားမှုတွေကြောင့်နိုင်ငံတော်ဘန်နာတွေမြောက်များစွာဆုံးရှုံးနေရတာတွေစတဲ့အဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးတင်ပြခဲ့တာတွေရှိပါတယ်အဂတိလိုက်စားမှုကိုအမှန်တကယ်တိုက်ဖြတ်လို့တဲ့အစိုးရဖြစ်ဖို့နဲ့ NLD အစိုးရအသစ်အနေနဲ့ဥပဒေစိုးမိုးမှုကိုထိထိရောက်ရောက်လှုပ်ဆောင်ပေးဖို့လိုအပ်နေပြီလို့တကုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ထောက်တာတသက်ခိုင်ကအခုလိုတင်ပြဆွေးနွေးခဲ့ပါတယ်
။သက်ဆိုင်ရာတာဝန်ရှိတဲ့အဖွဲ့အစည်းဝင်တွေကအမှန်တကယ်အဂတိတိုက်ဖြတ်ရေးကိုအောင်မြင်ခြင်းနဲ့စိတ်စေတနာအပြည့်အဝနဲ့ရည်ရွယ်တဲ့ရလဒ်များအမှန်တကယ်ရနိုင်တဲ့ကင်တွယ်ဖြည့်ရှင်းဆောင်ရွက်ခြင်းများကိုလက်တွေ့ဆောင်ရွက်ကြမှသာအဂတိတိုက်ဖြတ်ရေးအကောင့်ထံပေါ်မှုအမှန်တကယ်တိုးတက်အောင်မြင်နိုင်မှာဖြစ်တဲ့အကြောင်းလေးလေးနက်နက်ပြောကြားလိုပါတယ်ရှင်။လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးလူမှုရေးစီးပွားရေးပြောင်းလဲမှုတွေနဲ့အံဝင်ဝင်ကြဖြစ်အောင်ပုံစံချပြီးအဂတိနှိမ်နင်းရေးဆိုင်ရာဥပဒေများတိတိသားသားအသက်ဝင်အောင်ဆောင်ရွက်ခြင်းအပြင်ရလဒ်ကိုအခြေခံတဲ့ချဉ်းကပ်မှုတွေနဲ့အကောင့်ထံပေါ်တင်ကြောင်းတိုက်တွန်းဆွေးနွေးလိုပါတယ်ရှင်။လက်ရှိအစိုးရလက်ထက်မှာတဲမှတ်တဲ့တရားစီရင်ရေးပေါ်ပေါက်ဖို့တရားစီရင်ရေးကဏ္ဍပြုပြင်ပြောင်းလဲရတော့မယ်အချိန်ဖြစ်တယ်လို့အထူးပြုပြောကြားလိုပါတယ်ရှင်
လက်ရှိမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကို2013ဩဂုတ်လမှာပြဋ္ဌာန်းခဲ့ပြီးတဲ့နောက်2014ခုနှစ်မှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ပေါ်ပေါက်လာခဲ့ပေမဲ့လက်တွေမှာအလုံးမဖြစ်ခဲ့ပါဘူးဒါတွေကြောင့်ကော်မရှင်အစ်စ်ပြန်လဲဖွဲ့စည်းပြီးထိထိရောက်ရောက်လှုပ်ဆောင်မှုကိုယ်စားလှယ်တွေကထောက်ပြမှုတွေရှိခဲ့ပါတယ်တရားဥပဒေစိုးမိုးရေးကိုလှုပ်ဆောင်နေတဲ့သူတွေကိုယ်တိုင်အဂတိလိုက်စားမှုတွေရှိနေတာကြောင့်တရားဥပဒေစိုးမိုးရေးပိုင်းအားနည်းနေတာဖြစ်တယ်လို့ဖားကန်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကတင်ပြခဲ့ပါတယ်။လက်ရှိမှာဖားကန်ဒေတာတွင်ရဲစခန်းမှုတယောက်ဖြစ်ဖို့ကြက်ငွေ300လောက်လက်ပေးနေရတာတွေရှိနေပြီးမူရင်းနဲ့ပတ်သက်ပြီးအဂတိလိုက်စားမှုတွေကြောင့်ထင်သလောက်ထိရောက်စွာမနှိမ်နှင်းနိုင်တာတွေလည်းရှိတယ်လို့သူကထောက်ပြခဲ့ပါတယ်။အဂတိလိုက်စားမှုနဲ့ပတ်သက်ပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကထိထိရောက်အရေးယူမှုလှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့၆ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပဒေကြီးကအခုလိုထောက်ပြသွားပါတယ်
။အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့လည်းကော်မရှင်ဝန်ထမ်းကြီးလာစာများအပါဝင်ကော်မရှင်တစ်ခုလုံးကြီးတနည်းကုန်ကြစိတ်ငွေများနဲ့တနည်းအတွင်ပြည်သူများစစ်စစ်ထုတ်ပြန်ပြည်သူများအတွက်စစ်စစ်ထုတ်ပြန်တဲ့အမှုရည်အတွက်ကိုနှိုင်းချင်ပြည်ပြီးအမှန်တကယ်ဖြစ်အမှန်များကိုမဖော်ထုတ်နိုင်မှာကပြောင်းလဲချိန်တိုင်းပြီးဖြစ်သည်မီအားလုံးကိုပြောင်းလဲတင်ကြောင်းသုံးသက်အကြံပြုလိုပါတယ်အဂတိလိုက်စားသူနဲ့အဂတိလိုက်စားမှုပြုလို့အားပေးသူများကိုနမူနာပြအရေးယူဆောင်ရွက်ပေးတင်ကြောင်းနဲ့မြောက်ကလာပမဲဆန္ဒနဲ့ပြည်သူကိုယ်စားလှယ်ဤရောင်စုအစိုးရကိုတိုက်တွန်းကြောင်းအဆိုကိုထောက်ခံဆွေးနွေးတင်ပြပါတယ
်လက်ရှိအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ထုတ်ပြန်ထားတဲ့အရာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့တက်တန်းနှစ်နှစ်ကျော်အတွင်းမှာတိုင်ကြားစာပေါင်း2000ကျော်လက်ခံရရှိထားရမှာတိုင်ကြားစာပေါင်း1900ကျော်ဟာစစ်ဆေးအရေးယူနိုင်ခြင်းမရှိခဲ့ပဲမှတ်တမ်းအဖြစ်သာထားရှိခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်တိုင်ကြားစာပေါင်း900ကျော်သာစစ်ဆေးအရေးယူမှုလုပ်ငန်းတွေလက်ခံဆောင်ရွက်ပေးနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ဒီကနေ့တင်ပြထားတဲ့အဆိုနဲ့ပတ်သက်ပြီးဒီကနေ့လွှတ်တော်မှာအချိန်ကန့်သတ်ကြောင့်12ဦးပဲဆွေးနွေးနိုင်ခဲ့ရပါတယ်နောက်နေ့တွေမှာဒီအဆိုနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားအောင်မှာဖြစ်ပါတယ်ရှင
် VOA သတင်းတော်မေခါရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါညာ9နိုင်မှာထုတ်လွှင့်မဲ့ VOA ညာပိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံလက်ရှိရင်ဆိုင်ခံစားနေရတဲ့ရေးပေးအခြေအနေကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးကြမယ်VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုစောင့်မျှော်နားဆင်နေပါတယ်။အခုတခါနားဆင်ရမှာကထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားအရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုမြန်မာတန်ယုံကခေါ်ယူတွေ့ဆုံပြီးမ မြန်မာတန်ယုံအလို့သမားကူညီဆောက်ရှောက်ရေးကောမဒီအဖွဲ့ဝင်ကတ်တွေကိုပြန်လည်တင်းစီခဲ့ပြီးတဲ့နောက်မှာတော့အဲ့ဒီကောမဒီကနေအလို့သမားရေးအဖွဲ့နှစ်ဖွဲ့နှုတ်ထွက်သွားခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ။
မြန်မာအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းနှစ်ခုအနေနဲ့ထိုင်းနိုင်ငံရောက်အလို့သမားတွေရဲ့အခက်အခဲတွေကိုမြန်မာပြည်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကလည်းအလို့သမားရေးလုပ်နေတဲ့အဖွဲ့တွေအနေနဲ့ထိုင်းနိုင်ငံနဲ့ပတ်သက်လို့မဟုတ်မမှန်သတင်းတွေပြောဆိုတယ်ဆိုပြီးဖိအားပေးမှုတွေရှိလာခဲ့တာပါဒီနောက်မှာတော့မြန်မာတန်ယုံကလည်းခေါ်ယူတွေ့ဆုံခဲ့ပြီးမြန်မာတန်ယုံအလို့သမားကူညီဆောက်ရှောက်ရေးအဖွဲ့ဝင်ကပ်ပြားတွေကိုပြန်လည်သိမ်းယူခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
ခင်ဗျားတို့ကိုတန်ယုံကထုတ်ပေးထားတဲ့ကတ်တွေကိုယူလာခဲ့ပါအစီအွေ9နိုင်ပေါ်လာခဲ့ပါလို့ခေါ်တဲ့ဒီနေ့သွားတဲ့အခါမှာကျွန်တော်တို့စီကကျွန်တော်တို့စီကိုအထားတဲ့အရသမကွန်ဂျီဆောင်ဆိုင်ကော်မတီကတ်တွေကိုသမကြီးကပြန်အပ်ဖို့အတွက်ပြောတဲ့အတွက်တန်ယုံကကတ်ထုတ်ပေးထားတဲ့အဲ့ပြီးတော့သမကြီးကနေပြီးတော့ဒီအရသမရဲ့ကွန်ဂျီဆောင်ဆိုင်ရဲ့ရှင်းသုံးပွဲဟာဒေါအောင်ဆန်းစုကြည်ကလည်းပဲအသိမှပြသတယ်နောက်လည်းပဲဒီလိုနဲ့ပဲပေါင်းပြီးတော့လုပ်မယ်ဒါပေမဲ့ဒီကကိုမလုံးတော့ဘူးခုကတော့ဒီတိုင်းဆက်သွားလို့မရတော့ဘူးကျွန်တော်လည်းမရှင်းနိုင်တော့ဘူးဒါကြောင့်မို့လို့ဥပဒေကြောင့်ရဖြစ်အောင်ခမရတို့တွေတပ်ပေါ်တော့ပုံပေးပါအလို့သမောင်းဝန်ကြီးဌာနကိုတင်ပြမယ်သူတို့ထုတ်ပိတ်ရှင်တဲ့လူပေးမယ်မပိတ်ရှင်တဲ့လူမပေးဘူးကျွန်တော်လည်းအဲ့လိုပြောတယ်ကျွန်တော်တို့ကတိုင်းရောရုံရုံကြီးကြီးအနေထားတဲ့အလို့သမောင်းကူညီဆောင်ဆောင်ရဲ့တိုင်းရုံကတ်ကိုပြန်ပြီးတော့သိမ့်တယ်ဆိုတော့ကျွန်တော်တို့မှဘာမှအကောက်ွယ်မရှိတော့ဘူးလေ
ပြီးခဲ့တဲ့ရက်ကထိုင်းနိုင်ငံအခြေစိုက်ရှေ့ပြောင်းလို့သမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းနှစ်ခုကမြန်မာနိုင်ငံမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာထိုင်းမြန်မာနှစ်နိုင်ငံသဘောတူညီမှု MOU နဲ့လာတဲ့လို့သမားကြီးထိုင်းနိုင်ငံတွင်းမှာဒုက္ခရောက်ရပုံနေရရင်ပြန်ပို့ခံရပုံဖမ်းဆီးခံရပုံတွေကိုရှင်းလင်းခဲ့ပါတယ်ဒီရှင်းလင်းပွဲအပြီးမှာမြန်မာနိုင်ငံဘက်ကအလို့သမားတင်ပို့နေတဲ့ကုမ္ပဏီတွေစုစည်းထားတဲ့ပြပအလို့ကန်ရှာဖွေရေးအေဂျင်စီအဖွဲ့ချုပ်ကလည်းတရားစွဲဆိုခဲ့သလိုအဲ့ဒီအဖွဲ့နှစ်ဖွဲ့ဟာထိုင်းနိုင်ငံနဲ့ပတ်သက်လို့မှမှန်သတင်းတွေပြောဆိုခဲ့တာကြောင့်အရေးယူဆောင်ရွက်သွားမယ်ဆိုပြီးထိုင်းလူ့သမားဝန်ကြီးဌာနရဲ့အကြီးအကဲတဦးရဲ့ပြောဆိုချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဆက်ဆဲခံရတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့
ကျွန်တော်တို့ကိုမှုဖင်းတာတော့ကျွန်တော်တို့တော့ဘာမှမသိရသေးဘူး။နောက်ပြီးတော့ဖုံးဆက်ပြီးတော့ခေါ်တာလည်းမသိရသေးဘူး။ရေးတွေကလာပြီးတော့ပြောတာလည်းမရှိသေးဘူး
။ထိုင်းနိုင်ငံတွင်းမှာမြန်မာလူသမားတောင်းတဲ့ချီပြီးပြန်ပို့ခံခဲ့ရကြောင်းမြန်မာလူသမားကုညီအဖွဲ့တွေကရန်ကုန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တယ်ဆိုပြီးထိုင်းဘက်ကဆွတ်ဆွဲခဲ့တာပါ။ဥပဒေချိုးဖောက်ပြီးတားမြစ်ထားတဲ့ဈေးရောက်တဲ့အလုပ်လုပ်နေသူတွေကိုသာလိုက်လံဖမ်းဆီးတာတွေရှိခဲ့ပေမဲ့တောင်းတဲ့ချီပြီးဖမ်းဆီးတာမဟုတ်တဲ့အကြောင်းအော်ဂုတ်လ5ရက်နေ့မှာတော့ထိုင်းရဲ့လုပ်ကိုင်ရှာဖွေရေးအလုပ်သမားဌာနရဲ့အကြီးအကဲမစ္စတာအာရစ်ပရိုမနီကပြန်လည်ခြေပခဲ့ပါတယ်။ထိုင်းနိုင်ငံတွင်းမှာရုံငန်းဖွင့်ထားပြီးအခုလိုမျိုးမဟုတ်မမှန်သတင်းဖြန့်မှုတွေအတွက်ထိုင်းနိုင်ငံအလို့သမားရေးဌာနအနေနဲ့ကတော့ DSI အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုသတင်းအချက်လက်တွေပေးပြီးဝင်ရောက်စစ်ဆေးဖို့ဖိအားပေးမှာဖြစ်တယ်ဆိုပြီးအလို့သမားဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးထိုင်းနိုင်ငံထုတ် Daily News သတင်းမှာရေးသားထားပါတယ်။မြန်မာပြည်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းအစိုးရဘက်ကစွပ်စွဲထားတဲ့အချက်တွေကိုပြောဆိုခဲ့တာမရှိတဲ့အကြောင်း AAC အဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကတော့ဆိုပါတယ
်။သူလာရောက်ဖြစ်စည်းမယ်ဆိုတာကိုပဲစောင့်နေတယ်။အကယ်၍လာရောက်ဖြစ်စည်းရတယ်ကျွန်တော်တို့ကဖြစ်စည်းတဲ့မှာမူတည်ပြီးတော့ဥပဒေရရင်ဆိုင်တယ်။ထိုင်းအနာပိုင်းကျွန်တော်တို့မျက်တွေ့တယ်။ရဲအရာရှိတွေကျွန်တော်တို့နဲ့မျက်တွေ့နေတယ်။ဒါပေမဲ့ကျွန်တော်တို့လာရောက်ပြီးတော့မမေးမြန်းမဖြစ်ကျွန်တော်တို့ဒီကတ္တနာမဖြေရှင်
း။ MAT လို့ခေါ်တဲ့အဖွဲ့ကတော့73နှစ်ကျော်ကြာထိုင်းနိုင်ငံမှာအခြေစိုက်ပြီးလူကုန်ကူးခံရတဲ့မြန်မာတွေကို DSI နဲ့ပူးပေါင်းပြီးကယ်ဆယ်ရေးတွေလုပ်ခဲ့တာဖြစ်ပါတယ်။ AAC ကလည်းထိုင်းလူသမားဝန်ကြီးဌာနလက်အောက်မှာရှိတဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးအလို့သမားခွင့်ရချိုးဖောက်ခံရမှုတွေကိုဖြေရှင်းပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအဖွဲ့နှစ်ဖွဲ့လုံးဟာမြန်မာတန်ယုံကူညီဆောက်ရှောက်ရေးကော်မတီဝင်တွေဖြစ်ကြပြီးမြန်မာတန်ယုံရဲ့အကူအညီနဲ့တချို့လုပ်ငန်းတွေကိုလုပ်ခဲ့ကြတာဖြစ်ပါတယ်။
ဗီဒီယိုသတင်းတော့မအေးမှတင်ပြခဲ့တာပါ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်တင်ဆက်ပါမယ်။အမေရိကန်ပြည်ထောင်စုမှသမ္မတရွေးကောက်ပွဲကျင်းပဖို့3လအလိုမဲဆွယ်စည်းရုံးနေကြတာမှာစီးပွားရေးကိစ္စကိုအာရုံထားပြောဆိုနေကြပါတယ်။စီးပွားရေးကော်ပိုရေးရှင်းတွေပေါ်အခွန်လျှော့ချသွားမယ်လို့ Republican သမ္မတလောင်း Donald Trump ကမီဂျီဂန်ပြည်နယ် Detroit မြို့မဲဆွယ်စည်းရုံးပွဲမှာပြောသွားပါတယ်။ပြန်ပေဒီမိုကရက်သမ္မတလောင်း Hillary Clinton ကတော့အလို့ကန်သစ်တွေဖန်တီးနိုင်မဲ့ယင်းနှမျိုးနှံမှုတွေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ Selector ဟုတ်ရဲ့သတင်းလွှာကိုတော့ Mackin ဖြူတွေးကပြောပြပါမယ်။
အမေရိကန်ပြည်ထောင်စုသာထိတ်ဆုံးဦးစားပေးဖြစ်ရမယ်ဆိုတဲ့သူ့ရဲ့ America First အစီအစဉ်ဟာစီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတဲ့မြို့နယ်တွေနဲ့တတိုင်းပြည်လုံးရဲ့စီးပွားရေးပြန်လည်ကောင်းမွန်လာအောင်လုပ်ပေးနိုင်လိမ့်မယ်လို့ Republican သမ္မတလောင်း Donald Trump က Detroit စီးပွားရေးအသင်းမှာလုပ်တဲ့မဲဆွယ်စည်းရုံးပွဲအတွင်းပြောသွားပါတယ်။နိုင်ငံသားအများစုအတွက်အခွန်ငွေလျှော့ချတာ
ခလေးပြုစုစောက်ရှောက်မှုစရိတ်အခွန်လျှော့ပေါက်ခွင့်ပြုတာတွေလုပ်သွားမယ်လို့မဲဆန္ဒရှင်တွေကသူကကတိပေးပြောသွားပါတယ
် I am proposing an across the board income tax reduction especially for middle income Americans
အလုံးနဲ့သက်ဆိုင်တဲ့အခွန်လျှော့ပေါက်မှုအထူးသဖြင့်လူလက်တန်းစားတွေအတွက်အခွန်လျှော့ချနိုင်ဖို့ဖြစ်ပါတယ်ဒါကအလုပ်ကိုင်သစ်တွေနဲ့ဝင်ငွေကောင်းတဲ့အလုပ်တွေကိုဖန်တီးပေးနိုင်မှာပါချမ်းသာသူတွေအနေနဲ့မြတ်တာတဲ့အခွန်ပေးဆောင်ရမှာဖြစ်ပေမဲ့နိုင်ငံတစ်ခုအနေနဲ့တခြားတိုင်းပြည်တွေနဲ့ရှင်ပြန်ရမှာအလုပ်ကိုင်ခွင့်လန်းတွေပြည့်စည်ရရောက်မဲ့အခက်အခဲတွေဖြစ်တဲ့အထိတော့ဘယ်သူမှမပေးဆောင်စေရပါဘူ
းကလင်တန်သာသမ္မတဖြစ်ရင်ဒီမိုကရက်တွေအခုလုပ်နေတဲ့အခြေအနေတိုင်းဆက်ပြီးတော့ရှိနေမှာဖြစ်တယ်ပြည်တွင်းအလုပ်ကိုင်တွေနဲ့စီးပွားရေးလုပ်ငန်းတွေပြည်ပရောက်ကုန်ပြီးတော့အခွန်တိုးခေါက်တာတွေဖြစ်နေအောင်ပါပဲလို့ထရမ့်ကပြောပါတယ
် We punish companies for making products in AmericaBut let them ship products into the United States.
American ဘီရောင်စုထဲမှာကုန်ထုတ်လုပ်နေတဲ့ကုမ္ပဏီတွေကိုကြတော့ကျွန်တော်တို့ကအပြစ်ပေးပါတယ်။ဒါပေမဲ့နိုင်ငံခြားမှာသွားလုပ်မယ်ဆိုရင်တော့အခွန်ဆောင်စရာမလိုပဲကုန်ပစ္စည်းတွေကိုတင်သွင်းခွင့်ပြုထားပါတယ်
။ Florida ပြည်နယ်မှာမဲဆွယ်စည်းရုံးရေးဆင်ခဲ့တဲ့ Democratic Party သမ္မတလောင်း Mrs. Clinton ကတော့ဝင်ငွေကောင်းတဲ့အလုပ်ကိုင်သစ်တွေဖန်တီးပေးသွားမယ်အကြောင်းအဓိကပြောဆိုသွားပါတယ
်။ I want to be the person who helps to createNew jobs with rising incomes
and in the first 100 days ဝင်ငွေကောင်းတဲ့အလုပ်ကိုင်းသစ်တွေကိုဖန်တီးပေးနိုင်အောင်လှုပ်ဆောင်ပေးတဲ့သူဖြစ်ချင်ပါတယ်အလုပ်ကိုင်းသစ်တွေဖန်တီးပေးတဲ့နေရာမှာဒုတိယစစ်အပြီးကာလကစပြီးတော့အကြီးမားဆုံးရင်းနှီးမြှုပ်နှံမှုကြီးတွေကိုချမှတ်ဆောင်ရွက်နိုင်အောင်ပါတီကြီးနှစ်ခုစလုံးနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်
ကုန်ထုတ်လုပ်ငန်းနဲ့အခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေမှာသာမကတန့်ရှင်းတဲ့စွမ်းအင်နီးပညာနဲ့စက်သစ်တီထွင်တဲ့လုပ်ငန်းတွေမှာလည်းအလုပ်ကိုင်သစ်တွေဖန်တီးပေးသွားမယ်လို့ Mrs. Clinton ကပြောပါရယ်အဆင့်မြင့်ပညာသင်ယူနေကြတဲ့လူငယ်တွေအတွက်လည်းကျောင်းကျွေးအလွယ်တကူပြန်ဆက်နိုင်ပြီးအသေးစားစီးပွားရေးလုပ်ငန်းတွေစတင်နိုင်အောင်ကူညီသွားမယ်လို့ Mrs. Clinton ကကတိပြုပြောပါရယ
် If you want to start a business we're going to put a moratorium on your student loan payments so you can actually borrow the money to start it
ဆိုရင်အဲ့ဒီလုပ်ငန်းစဖို့အတွက်လိုအပ်တဲ့ငွေကြေးချေယူနိုင်ဖို့အတွက်ရှင်တို့ရဲ့တင်နေတဲ့ပညာသင်ခဲ့တဲ့ကျောင်းအကျွေးတွေကိုချက်ချင်းပြန်ဆက်စရာမလိုအောင်ယာယီဆိုင်ငံ့ပေးသွားပါမယ်
။ဒီလိုအကြံဉာဏ်အစ်တွေထရမ့်မှာတော့မရှိဘူးလို့ Mrs. Clinton ကဆွဆွဲပြောပါရယ်။ထရမ့်ရဲ့အစီအစဉ်ဟာစီးပွားရေးလုပ်ငန်းကြီးတွေနဲ့ချမ်းသာကြွယ်ဝသူတွေအခွန်တက်တာရရစေဖို့သာဖြစ်ပြီးစီးပွားရေးဖွံ့ဖြိုးမှုနှုန်းတိုးတက်အောင်လုပ်မယ်လို့ပြောပြီးတော့ပဲအရင်တော့က Republican တွေလုတ်ခဲ့မှုတဲ့မအောင်မြင်တဲ့နည်းဗျူဟာတစ်ခုသာဖြစ်တယ်လို့ဆိုပါရယ်။ထရမ့်ဟာသူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုထိခိုက်စေတဲ့အခြေအနေတွေနဲ့သတင်းတစ်ပတ်ကြာလောက်ခြုံခဲ့ရပြီးတဲ့နောက် Mrs. Clinton ကိုအမိပြန်လိုက်နိုင်ဖို့အစွမ်းကုန်မဲဆွယ်စီယုံနေပါတယ်ရှင်
။မက်ခင်ပြုတွေ့တင်ပြခဲ့တာပါခင်ဗျာ။အခုတော့သတင်းချင်းညို့ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ဗျာ
။ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ဟာသမ္မတအရေးချင်းနဲ့ပြည်မြင်မှုရှိတဲ့အတွက်ထောက်ခံမှုပေးမှာမဟုတ်တဲ့ကြောင်း Republican အထက်လွှတ်တော်အမတ်တူးနဲ့အမျိုးသားလွန်ကြုံရေးအရာရှိဟောင်းတွေကပြောဆိုလက်ကျပါရတယ်။ထရမ့်ဟာပါတီရဲ့စံတမိုးတွေကိုကိုစားမပြုသူတိုင်းပြည်ရဲ့လူဝဲချက်တွေကိုဖြည့်ဆည်းပေးနိုင်မယ်သူမဟုတ်တာကြောင်းထောက်ခံမှာမဟုတ်တဲ့ကြောင်း Republican အထက်လွှတ်တော်အမတ် Susan Collins အရင် Republican သမ္မတဟောင်းတွေလက်ထက်တာဝန်ယူခဲ့ကြဘူးတဲ့အမျိုးသားလွန်ကြုံရေးနဲ့နိုင်ငံခြားရေးမူဝါဒရေးအရာရှိဟောင်း50တို့ကပြောဆိုခဲ့ကြတာပါ။ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းကကတားမြို့မှာရှင်းနေအများအပြားပါဝင်လူပေါင်း80ထက်မနည်းတိစုံပြီးနောက်ထပ်တရားကြောတရားရသွားတဲ့စီးရုံအတီခံဘုံခွဲတက်ခိုက်မှုဖြစ်ခဲ့ပြီးနောက်တစ်ရက်မှာတော့မြို့တစ်မြို့လုံးလမ်းတွေတိစိတ်ချောက်ကပ်နေပြီးစီးပွားရေးလုပ်ငန်းတွေနဲ့ဈေးတွေလည်းပိတ်ထားပါတယ်။စီးပွားနိုင်ငံကအကြီးဆုံးမြို့တွေအလက်ပုံမြို့တွေမှာအစိုးရနဲ့အတိုက်ခံတပုံတပ်တွေကရန်နက်ချီရဲ့တပ်ဖွဲ့တွေကိုထပ်မံအင်အားဖြစ်နေတဲ့အတွက်တိုင်းနယ်ချီရဲ့အရဲသားတွေပြင်ပကလူသားချင်းစာနာမှုအကူအညီတွေမရမှာကိုစိုးရိမ်နေကြပါတယ်။ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပွဲတော်မှာဒီကနေ့ထိဆုရရှိမှုဆင်းမှာတော့အမေရိကန်ပြည်အောင်စုကရွှေတိရစိတ်စု5ခုငွေ9ကျေး9နဲ့စုစုပေါင်း19စုနဲ့ဦးဆောင်နေပါတယ်ဒုတိယလက်နေတဲ့တရုတ်နိုင်ငံကတော့စုစုပေါင်း73စုရရှိထားပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လွင်ဦးပြောပြသွားတာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဆူလိုင်မန်တာလာဝီလီဖြစ်ပါတယ်VOA American နဲ့ညနေပဲမြန်မာသားအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိလိုင်းနိုမီတာ 16.25 တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.